လာမယ့်2013ခုနှစ်မှာမြန်မာနိုင်ငံကိုငွေပြန်ချေနိုင်မှုအတွက်ဂျပန်ကပြင်ဆင်နေတဲ့အကြောင်းဂျပန်နိုင်ငံသားရေးဝန်ကြီးကပြောလိုက်ပါတယ်။မြန်မာနိုင်ငံဘက်ကနိုင်ငံတကာကိုပြန်မဆက်နိုင်ပဲကြံနေတဲ့ကြွေးမြီကိစ္စနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြတဲ့တိုချိုညီလာခံအတွင်းမှာဂျပန်နိုင်ငံသားရေးဝန်ကြီးခိုရီကီဂျိုဂျီမားကအခုလိုပြောသွားတာပါ။ဒီအကြောင်းအပြည့်အစုံကိုတော့မခင်ဖြူထွေးကပြောပြပေးမှာဖြစ်ပါတယ်ရှင်။
ဟုတ်ပါတယ်မြန်မာနိုင်ငံရဲ့အခြေခံအဆောက်အုံဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေမှာအကူအညီပေးနိုင်မှုအတွက်မြန်မာနိုင်ငံကိုငွေပြန်ချေးဖို့ဂျပန်နိုင်ငံကပြင်ဆင်နေတာပါဒီလိုငွေပြန်ချေးနိုင်မှုမှာအရင်ကပြန်မဆက်နိုင်ပဲကျန်နေတဲ့လက်ကျန်ကျွေးတွေကိုအရင်ရှင်းဖို့လိုအပ်နေတာမို့ဒီမြန်မာနိုင်ငံတင်နေတဲ့အကျွေး60ရာခိုင်နှုန်းကိုရှေ့နှစ်2013ခုနှစ်ကျရင်လျှော့ပေးပြီးတော့ဒီရှေ့နှစ်ထဲမှာပဲမြန်နိုင်ငံများအမြန်ဆုံးနှုန်းနဲ့မြန်မာနိုင်ငံကိုငွေပြန်ချေးတာတွေလုပ်ပေးဖို့ဂျပန်နိုင်ငံကစီစဉ်နေတဲ့အကြောင်းဂျပန်နိုင်ငံသားရေးဝန်ကြီးကိုရီကီဂျိုဂျီမာကဒီကနေ့ပဲတိုချိုညီလာခံအစမှာပြောသွားခဲ့တာပါမြန်မာနိုင်ငံအနေနဲ့ကမ္ဘာ့ဘဏ်ကိုပြန်ဆက်ရမယ့်ဒေါ်လာတန်း400နီးပါးနဲ့အာရှဖွံ့ဖြိုးရေးဘဏ်ကိုပြန်ဆက်ရမယ့်ဒေါ်လာတန်း500နီးပါးကိုပြန်ဆက်နိုင်ဖို့အတွက်လဲဂျပန်ဆိုရနဲ့ဆက်ဆက်နေတဲ့နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးဂျပန်ဘဏ်ကမြန်မာကိုယာယီငွေထုတ်ချေးပေးမယ့်အကြောင်းလဲမစ္စတာဂျိုဂျီမာကပြောပါတယ
်本日の会合ではミャンマーと我が国が1980
မြန်မာနိုင်ငံရဲ့အကျွေးလက်ကျန်တွေကိုရှင်းတဲ့လုပ်ငန်းစဉ်တစ်ရပ်ကို၈နှစ်ဇန်နဝါရီလထဲမှာအကောင်အထည်ဖော်ဖို့ဂျပန်နိုင်ငံကဆုံးဖြတ်ထားတယ်ဆိုတာကိုဝမ်းသာစရာကျွန်တော်အသိပေးပါရယ်။1989ခုနှစ်ကလေးကစလို့မြန်မာနိုင်ငံဘက်ကအရင်ရောအတူပါပြန်ဆက်ရမယ့်အကျွေးတွေကိုဂျပန်ဆူရကနေပြီးတော့ပြန်ဆက်နိုင်အောင်လုပ်ပေးတာလျှော်ပေးတာတွေလုပ်ပေးသွားပါမယ်။
ပြည်ခဲ့တဲ့ဧပြီလကပဲဒီမြန်မာနိုင်ငံရဲ့အကျွေးဒေါ်လာတန်ပေါင်း3,800ကိုဂျပန်ဆူရကလျှော်ပေးခဲ့တာပါ။အခုတခါဒေါ်လာတန်ပေါင်း 6,000 ကျော်ကိုဒီဇန်နဝါရီလထဲမှာထပ်ပြီးတော့လျှော့ပေးမှာဖြစ်တယ်လို့ပြည်ပြင်ပြောင်းလဲရေးတွေမြင်မြန်ဆက်ဆံလုပ်လာနေတဲ့မြန်မာနိုင်ငံကိုရှင်းနှစ်ထဲမှာပဲငွေပြန်ချေးသွားမှာလို့လဲဆိုလိုက်တာပါမြန်မာနိုင်ငံအတွင်းဂျပန်ကုမ္ပဏီတွေရင်းနှီးမြှုပ်နှံတဲ့နေရာမှာလွယ်လွယ်ကူကူဆောင်ရွက်နိုင်တဲ့အခြေအနေတွေဖန်တီးဖို့နဲ့အရေးပေါ်လိုအပ်နေတဲ့အခြေခံအဆောက်အုံတိစောက်ရေးအပိုင်းတွေမှာရင်းနှီးမတည်ပေးတဲ့အနေနဲ့အခုလိုမျိုးအကျွေးတွေကိုဂျပန်ကလျှော့ပစ်ပေးခဲ့တာပါအခုလိုဂျပန်ဆူရကအကျွေးတော်တော်များများကိုရှော့ပေးလိုက်တဲ့အပေါ်မှာမြန်မာပြည်သူလူထုတွေရဲ့ကိုစားကျေးဇူးတင်တဲ့အကြောင်းဗန္ဒာယီဝင်ကြီးဦးဝင်းရှိန်ကပြောခဲ့ပါတယ
် Japan has paved the way of debt arrears clearance for other creditors of Myanmar and
မြန်မာနိုင်ငံရဲ့လက်ကျန်ကျွေးတွေကိုရှင်းနိုင်အောင်ဂျပန်ဆူရကကူညီဆောင်ရွက်ပေးတဲ့အတွက်မြန်မာနိုင်ငံသူနိုင်ငံသားတွေရဲ့ကိုစားဂျပန်ဆူရကိုထပ်ပြီးတော့လှိုက်လိုက်လဲလဲကျေးဇူးတင်ပါတယ်လို့ဦးဝင်းရှိန်ကပြောသွားတာပါမြန်မာနိုင်ငံအနေနဲ့ပြုပြင်ပြောင်းလဲမှုတွေဆက်ပြီးတော့လုပ်သွားမယ့်အကြောင်းလဲဝန်ကြီးဦးဝင်းရှိန်ကပြောခဲ့ပါတယ်
။ We are committed to build a new Myanmar democratic, inclusive, peaceful with sustainable economic growth.
ဒီမိုကရေစီမြင့်ကြတဲ့အစုဖွဲ့အားလုံးပါဝင်တဲ့ငြိမ်းချမ်းပြီးတော့ရေရှည်ခံတဲ့စီးပွားရေးဖွံ့ဖြိုးတိုးတက်တဲ့မြန်မာနိုင်ငံတော်အသစ်ကိုတည်ဆောက်ပြီးတော့ဒေသတွေမှာဆိုရင်လည်းဒီအင်အားရှိရှိနဲ့အားလုံးအတူတကွလက်တွဲလှုပ်ဆောင်နိုင်တဲ့အာရှဒေသတည်ဆောက်ရေးဆိုတဲ့တပြေးညီညီမြန်းချက်ကိုပေါ့မြောက်အောင်မြင်အောင်ဆောင်ရွက်တဲ့နေရာမှာလည်းတတက်တအားပါဝင်သွားမှာဖြစ်တယ်လို့မြန်မာဗန္ဒာယီဝန်ကြီးကပြောသွားခဲ့တာပါဂျပန်နိုင်ငံဟာမြန်မာကိုအချွေးအများဆုံးပေးတဲ့နိုင်ငံတွေထဲကတစ်ခုဖြစ်ပါတယ်။ကမ္ဘာအဆင်ရဆုံးနိုင်ငံတစ်ခုဖြစ်တဲ့မြန်မာနိုင်ငံအနေနဲ့စီးပွားရေးနဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေလှုပ်လာခဲ့ပြီးတဲ့နောက်အနောက်နိုင်ငံတွေကမြန်မာအပေါ်မှာချမှတ်ထားတဲ့ပိတ်ဆို့တန်ခတ်မှုတွေကိုလည်းပြန်လည်ရုပ်သိမ်းအောင်ဆောင်ရွက်နိုင်ခဲ့တယ်လို့အခုလိုဂျပန်ဆူရဘက်ကလည်းငွေကြေးဆိုင်ရာအထောက်အကူပေးတာတွေပြန်ပြီးတော့ရလာတာဖြစ်ပါတယ်။ဂျပန်နိုင်ငံကနေပြီးတော့အခုလိုမြန်မာနိုင်ငံရဲ့အကျွေးတွေကိုပြန်လျှော့ပေးပြီးတော့အကူအညီတွေပေးမှာဖြစ်တဲ့အတွက်စွမ်းအင်နဲ့မိုင်းလုပ်ငန်းကစလို့ဒီစိုက်ပျိုးမွေးမြူရေးဗန္ဒာယီနဲ့ခီးသွွာလာရေးလုပ်ငန်းပြန်လည်တည်ဆောက်တဲ့နေရာတွေမှာပါဝင်ဆောင်ရွက်နေကြတဲ့နိုင်ငံခြားကုမ္ပဏီတွေအတွက်ရှေ့လျှောက်အခွင့်အလမ်းကောင်းတွေပို့ပြီးတော့ရှိလာနိုင်တယ်လို့လေလာအခက်ခဲသူတွေကတုံ့သက်ပြောဆိုနေကြပါတယ်ရှင်